တလေလုံးစစ်စစ်ရေးစတင်လိုက်တဲ့အချိန်ကလေးကနေစလို့ကယားပြည်နယ်ကရင်နီဒေသလွိုက်ကော်မြို့တဝိုက်မှာတိုက်ပွဲတွေပြင်းထန်လာနေပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်တာလေကြောင်းကနေပါဘုံကျဲတိုက်ခတ်မှုတွေကြောင့်ဒေသခံတွေရောလွိုက်ကော်မှာလာရောက်ခိုလုံနေကြသူတွေပါလွိုက်ကော်မြို့ကိုစွန့်ခွာပြီးတော့ဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်။လွိုက်ကော်ကနေမိုင်30လောက်ဝေးတဲ့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဘက်ကိုအခုရက်ပိုင်းအတွင်းမှာပဲထပ်ပြီးတော့ရောက်လာတဲ့စစ်ပြေးဒုက္ခသည်ပေါင်းကတထောင်လောက်ရှိနေတာဖြစ်ပါတယ်။သူတို့ကိုဘာသာရေးအဆောက်အဦတွေဓမ္မယုံလိုမျိုးနေရာလွတ်တွေမှာယာယီအဖြစ်နဲ့အမိုးကာတွေကာထားပြီးနေရာချထားပေးပါတယ်လို့စီဆိုင်မြို့ကစစ်ရှောင်အရေးကူညီပေးနေသူတဦးက VOA မြန်မာပိုင်းကိုပြောပါတယ
်။တစ်ထက်ကဆိုတော့တပေါင်းနည်းနည်းတော့ကျော်တော့ရောက်ပဲ။အဟောင်းကနကော8000ကျော်ဆိုတော့စီဆိုင်မြို့နဲ့ရှိတဲ့စစ်ပစ်ရှောင်ခမ်းမ်းချီပေါ့နော်။တောင်းဝန်းကျင်ခန့်တော့ချီအောင်။အဓိကပဲကျွန်တော်ချတယ်။ဘုံကြောင်ရှိတယ်၊ရွာချိုးအိမ်ငားနေတာရှိတယ်၊တချို့ကတော့ဘာသာရေးကြောင်လည်းရှိတယ်ပေါ့။အများပိုင်နဲ့ဓမ္မယုံတို့ခမ်းမားတို့အဲ့ဒီလည်းရှိတယ်။နေရာပေါင်းစုံပဲ
။ပြီးခဲ့တဲ့2022ခုနှစ် January လောက်ကနေလွိုက်ကော်မြို့အစွန်တဝိုက်မှာစစ်ကောင်စီတပ်နဲ့ကရင်နီတပ်ပေါင်းစုတွေကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေဟာမြို့ကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါ။စီဆိုင်မြို့ဘက်ထွက်ပြေးသူတွေဟာဒေသအခြေအနေကနည်းနည်းလေးပြန်ပြီးတော့တည်ငြိမ်စပြုလာချိန်မှာတော့တချို့ကနေရက်ကိုပြန်ကြသလိုစီဆိုင်မှာပဲဆက်ပြီးတော့ခိုလုံနေသူက8000လောက်ကျန်နေတာဖြစ်ပါတယ်။အခုတခါတလေလုံးစစ်စင်ရေးမြို့သိမ်းတိုက်ပွဲတွေစတင်ပြီးတော့ရက်ဆက်ဆိုးသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေတဲ့အပြင်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေယာဉ်တွေနဲ့ပါဘုံကျဲတိုက်ခိုက်နေတာကြောင့်မနေရဲကြတော့ပဲစီဆိုင်ဘက်ကိုထပ်ပြီးတော့ထွက်ပြေးတိမ်းရှောင်လာကြရတာလို့စီဆိုင်မှာလာရောက်ခိုလုံနေတဲ့လွိုက်ကော်မြို့ကန်တူဦးကအခုလိုပြောပြပါဗျ
။ဈေးစကားများတယ်မရှောင်နိုင်ဘူးဆိုပြီးအခါမြို့ထဲကိုမပစ်ခဲ့တဲ့ရက်ကွက်ကိုကျမတို့ကလင်းကညရှောင်လိုက်သေးတယ်ရှင့်။အဲ့မှာလေယာဉ်ကအခုခွန်မိုးပေါ်မှာပဲလာကြတော့မလို့လို့အရှိခအိမ်မှာကြားမကိုဝင်ထဲမှာကြားမလို့အားကြောက်လန့်နေရတယ်အဲ့ဒါကိုအိမ်ကိုပြန်ပြီးပစ္စည်းကောင်းနေတော့မတည်ရဘဲနဲ့အဲ့ဒီရှောင်းတဲ့နေရာနေပဲတခါဟိုဒီစစ်ဆန်ဘက်ကိုချက်လာခဲ့ရတယ်ရှင့
်စစ်ပြေးဒုက္ခတွေတွေအတွက်ဆန်သုံးပြီးစီတဘူးရေစလုံးစတဲ့အရေးပေါ်ပစ္စည်းတွေကိုစီဆိုင်ပရဟိတအဖွဲ့တွေကအကူအညီပေးထားတယ်လို့စီဆိုင်မှာခိုလုံနေတဲ့ဖရူဇိုမြို့ကန်စစ်ရှောင်းတဦးကပြောပြပါတယ်
ကျမတို့မိသားစုက900ဒါကတော့အခါမိုးကန်လေးနဲ့အခါလေးတွေကာသေးပါတယ်ဆက်တော့ပြည့်တော့ကြတော့ကိုယ့်အကိုချဲ့ပြီးပါကြပါတယ်ဒီလုံးလုံးဆယ်တော့ကိုပါလာလေးနဲ့တော့ချိန်ပြေတယ်လို့ဆာရသေးတာပေါ့နော်ဒါပေမဲ့နောက်ပိုင်းကြလာတော့ဘလို့ခီးဆက်ရမလဲတော့မပြောနိုင်ဘူ
းဖရူဇိုမျိုးကစစ်ပေးရှောင်းနေဟာလွိုက်ကော်မျိုးမှာအချိန်တစ်နှစ်ခွဲလောက်ခိုလုံနေရတာဖြစ်ပါတယ်အခုရပိုင်းလွိုက်ကော်ကတိုက်ပွဲတွေကြောင့်လဲစီဆိုင်မျိုးဘက်ကိုပြောင်းရွှေ့လာကြတာပါအသက်ထက်ရောက်လာတဲ့စစ်ဘေးရှောင်အများစုဟာအဝတ်တထည်ကိုတခုနဲ့အသက်ဘေးလွယာကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။စီဆိုင်မြို့နယ်မှာတနေ့တခြားစစ်ဘေးဒုက္ခသည်တိုးလာနေပြီးပရဟိတအဖွဲ့တွေမှလည်းလက်ရှိကစံအိတ်100ကျော်လောက်သာရှိတော်တာမို့လို့သတင်းတစ်ပတ်အတွင်းမှာစံပြက်လက်မဲ့အနေအထားရှိနေပါတယ်လို့စီဆိုင်မှာစစ်ရှောင်အရေးကူညီပေးနေသူကပြောပြပါတယ်
။လာတဲ့လူကဟိုကျွန်တော်တပတ်စာပေါက်နိုင်နေလားပေါ့တပတ်စာဖမ်းဆရာရှိသေးလားဆိုဖမ်းဆရာရှိသေးကျွန်တော်ကပြီးတော့တော့ဆမ်းဆရာမရှိတဲ့လူတွေဆိုရင်တော့ကျွန်တော်ပြောတာလူတယောက်ကတပတ်စာဆမ်းမယ်နေဘူးပေါ့အဲ့လိုကကျွန်တော်ပြီးတယ်နေရာတိုင်းကျွန်တော်မပြေးနိုင်ဘူးလောဆယ်ကျွန်တော်ရင်းနားမှာရှိတယ်ကျွန်တော်ရင်းမြန်ဆန်ရှိတယ်800ကျော်ကျွန်တော်ရှိတယ်ဒီ800ကျော်တော့လူကအတိရောက်လာတောင်းကြော်ဆိုတော့ဘလို့ဖြစ်နိုင်ပြီ
စစ်ဆောင်ပြည်သူတွေထဲမှာအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်အသက်အရွယ်ကြီးတဲ့သူတွေစီးချိုသွေးတိုးစားတဲ့နာရာရှည်ယောဂအခန်းရှိတဲ့သူတွေကလေးငယ်တွေအပြင်ကိုဝင်ဆောင်မိခင်တွေလည်းပါဝင်ပါတယ်အလူရှင်တွေမရှိတဲ့အတွက်သူတို့ကိုကျန်းမာရေးဆောင်ရှောက်မှုမပေးနိုင်မဲ့အခက်အခဲဖြစ်နေတာလို့ပြောပါတယ
်ဆက်မီရပိုင်းကဟိုကနာတခြေသမားရှိတယ်ကွာလက်နဲ့ထိတရားရတဲ့လူတွေပါတယ်ပါလာတာရှိတယ်လေဖြတ်သမားတွေလည်းပါတာလားရှိတယ်တော့စီချိုသွေးတိုးလောကမျိုးစုံပါတယ်လို့အများရှိတယ်ဒီလူတွေကတော့တော့ဆယ်ကျော်ဈေးအနေနဲ့ကျွန်တော်မကူပေးနိုင်ဘူးကျွန်တော်လည်းမပေးနိုင်ဘူးစားရတော့မှခုနကပြောတကယ်ခက်ခဲတဲ့လူတော့မှလူတယောက်ကို၃ခုကုန်လဲဆို၅ရ၃ငါ၁၅၁၅ခုပဲကျွန်တော်ပြေးနိုင်တယ်ဒါတော့နေရာတိုင်းကျွန်တော်ပြေးနိုင်ဘူ
းစစ်ဘေးဒုက္ခတွေအတွက်စားနဲ့ရိတ်ခါနဲ့အရေးပေါ်ကျန်းမာရေးကူညီစောင့်ရှောက်မှုကလိုအပ်နေပါတယ်အခုချိန်ထိလဲနိုင်ငံတကာအဖွဲ့အစည်းတွေဘက်ကအကူအညီပေးတာလည်းမတွေ့ရသေးပါဘူးလို့စစ်ရှောင်တွေနဲ့စစ်ရှောင်တွေကိုအကူအညီပေးနေသူတွေကပြောဆိုကြပါတယ်ရှင်